ကမောရီးယားတပ်ခန့်ကောင်းဆောင်ကန်ဆုကာကိုနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုနဲ့အပြစ်ရှိတဲ့အကြောင်းကမောရီးယားတရားရုံးတစ်ခုကဒီကနေ့ဆုံးဖြတ်လိုက်ပြီးထောင်နဲ့28နှစ်ချမှတ်လိုက်ပါတယ်။ဆုကာဟာကမောရီးယားဝန်ကြီးချုပ်ဟွန်ဆန်ကိုဖြုတ်ချဖို့နိုင်ငံသားအစိုးရတရက်နဲ့ပူးပေါင်းကြံစီခဲ့တယ်လို့ဖွံ့ဖြိုးတရားရုံးကပြောပေမဲ့ဆုကာကတော့ဒီဆွဆွဲချက်မမှန်ကန်တဲ့အကြောင်းထပ်တလဲလဲညှင်းဆိုထားပါတယ်။သူ့အနေနဲ့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်ဖို့တော့အချိန်တလရပါတယ်။အသက်69နှစ်အရွယ်ဆွန်ကာဟာနေအကျယ်ကျုံးနဲ့ထိမ့်သိမ်းခံထားရပြီးမိသားစုဝင်တွေကလွဲလို့တခြားသူတွေနဲ့တွေ့ဆုံဝင်မရပါဘူး။သူဟာကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီကိုတည်ထောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။2018ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးတော့နှစ်လအကြာမှသူတည်ထောင်ခဲ့တဲ့ပါတီကိုတရားရုံးချုပ်ကဖျက်သိမ်းခဲ့ပါတယ်။ကမ္ဘောဒီးယားဆိုင်ရာအမေရိကန်သံအမတ်ကြီးဖက်ထရစ်မာဖီကတော့ဆွန်ကာကိုအခုလိုထောင်ဒဏ်ချမှတ်တာဟာမှားယွင်းတဲ့တရားစီရင်မှုဖြစ်တယ်လို့ဝေဖန်ပါတယ်။အစိုးရထိန်းချုပ်တဲ့တရားစီရင်ရေးစနစ်အောက်ကစိုးရွားတဲ့အခြေအနေဥပမာတစ်ခုပါပဲလို့ကမ္ဘောဒီးယားလူ့ခွင့်ရေးစင်တာရဲ့အမှုဆောင်ညွှန်ကြားရေးမှူးချက်ဆိုဖိကလည်းပြောပါရရှင်။